ယူကရိန်းရဲ့ကြောင့်အမေရိကန်ကအဓိကပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ကြားရှာရှာပါပါညီညွတ်မှုရနေကြပြီးရုရှားသမ္မတ Vladimir Putin ရဲ့ရန်လိုတဲ့လုပ်ရက်ကိုစက်ညံခံရင်ဆိုင်မှုလည်းလက်ခံထားကြပါတယ်။ဒါမှလည်းသမ္မတဟောင်း Donald Trump ရဲ့ရုရှားပေါ်ရည်တည်ချက်ကိုထောက်ခံသူ Republican ကိုယ်စားတချို့ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားသမ္မတရဲ့လူလားချက်တွေကိုလက်မခံတဲ့သမ္မတဂျိုးဘိုင်ဒန်ပေါ်ဝေဖန်နေကြတယ်လို့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ပိုင်ခွင့်ရှိတယ်ဆိုပြီးအလွန်အကျွံပြောသူတွေလည်းရှိပါတယ်။သမ္မတဘိုင်ဒန်ရဲ့ Democratic Party က Progressive ကိုယ်စားတချို့ကတော့စီးရဲရဖြစ်ရှင်းလို့ပြည်လဲမှုမရနိုင်ဘူးဆိုပြီးသတိပေးနေပါတယ်။အမေရိကန်တပ်တွေပြန်ရုပ်သိမ်းပြီးအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တဲ့ဖြစ်ဖြစ်ဒီအမေရိကန်လူလူကြားမမေ့ပြောင်းနိုင်သေးတဲ့အချိန်မှာအမေရိကန်ကလက်ဝဲလက်ရနိုင်ငံရေးသမားတွေဥရောပမှာစီးရီးယားပါဝင်ပတ်သက်ရမယ့်အရေးရှောင်ရှားနိုင်မှုကြိုးပမ်းနေကြတာပါသမ္မတဘိုင်ဒန်ကတော့ယူကရိန်းကိုအမေရိကန်တပ်တွေဆင်လွတ်မှာမဟုတ်ပဲစီးရီးအကူအညီသာပေးမှာဖြစ်ကြောင်းအချိန်ချင်းပြောဆိုထားပါတယ်